ခုတလောလူပြောအများဆုံးစကားကအာနာတာမသိငယ်ရင်ဆိုတဲ့စကားပါပဲ။အာနာတာမသိငယ်ရင်အခုချိန်ဆိုဘာလုပ်နေပြီလို့အာနာသိမ့်သွားလို့ဘာမလုပ်ရတော့ဘူးဆိုတဲ့စကားပါပဲ။မပြောတဲ့လူမရှိသလောက်ပါပဲ။မပြောရင်တော့အတွေ့အကြုံရှိကြပါတယ်။ဆိုပြဆိုရင်လည်းအရင်ကခဏခဏပြောပါတယ်။အာနာမသိငယ်ရင်စပိန်ဒစီနဲ့သရုတီတာလိုက်စားနေပြီလို့စပိန်နဲ့ခီးတွေသွားနေပြီတော့။နောက်ပိုင်းတော့အဲ့လိုလည်းမပြောချင်မတွေးချင်တော့ပါဘူး။အာနာသိမ့်ထားလဲဘာဖြစ်လဲကိုလုံးချင်တာလုံးမှာပေါ့။ဘသူကူးဆိုက်ရမလဲ။တကယ်တော့ကူးဆိုက်ရပါတယ်။လူတိုင်းကိုကူးဆိုက်နေရတာပါ။လွတ်လွတ်လပ်လပ်ကိုလုံနေတာတွေကို online ပေါ်တင်ကြည့်ပါလားတတူးကွက်မှာပက်လက်မျောသွားမှာပေါ့လူတွေဟာကိုတိုင်းသာဘာမှမလုပ်တာသူများအပြစ်ပြောဖို့ကြတော့လက်မနေဘူးဆိုပြလို့ပေါ့အခုပဲကြည့်လေကိုတိုင်းကသာကမ်းခြေတွေသွားတောင်ပေါ်တွေသွားနေတာအခြားသူတွေဒီလိုသွားတာတွေ့ရင်ဒီကာလာကြီးတောတွေကကလေးတွေကိုမှအာမနာသွားနိုင်တယ်နော်ဆိုပြီးအပြစ်ကပြောသေးတာစားနေတောင်းနေတာတွေ့ရင်လည်းစားပြန်ပြီးတောက်ပြန်ပြီးအိတ်နေတာတွေ့တော့လည်းဒီကာလာကြီးအိတ်နေနိုင်တယ်နော်လုပ်သေးတာဘာမှမလုပ်ဘဲနေပြန်တော့လည်းဘာမှမလုပ်ပါလားအခုကတော်သွားတာအလှငွေလှူတဲ့လူတွေကိုဘန်အကောင့်တွေပိတ်တယ်ဆိုလို့ပေါ်တင်တိတ်မတင်ကြတော့တာကိုတိုင်းကသာ 9,000 တောင်းလှူပြီးလူသိမခံပဲတလ 4-5 သိန်းလှူနေတဲ့လူကိုတွားရန်လုပ်သေးတာအာနာသိန်းနာဖြင့်10လကျော်နေပြီနောက်ဆိုတစ်နှစ်ပြည့်တော့မယ်လူတွေကအရင်ကရွှေသီးစောင့်ခဲ့တဲ့အချိန်ကိုလွမ်းနေတော့မှာပဲမန်ချက်စတာယူနိုက်တက်ကိုအားပေးတဲ့မန်ယူဖန်တွေလို့ပေါ့လက်ရှိအချိန်မှာဘာဖလားမှမရတော့ပဲမယ်အရင်ကရခဲ့ဘူးတာတွေကိုလွမ်းတသားသားဖြစ်နေသလိုပေါ့မဖြစ်တင်တာတွေပါပဲညာတော့အဖြစ်အဲ့လိုတွေးရှိတာမြို့ကြီးသားတွေပါပဲသူတို့တွေကအရာရာကိုအစီအစဉ်ချပြီးလုပ်ကြတာဆိုတော့ကမောက်ကမတွေဖြစ်လာတဲ့အခါဘာလို့လို့ဘာကံရမှန်းမသိဖြစ်သွားတာပေါ့လေညိုကြီးသားတွေရဲ့ဘဝဟာတကယ်ကိုတနာဖို့ကောင်းပါလေ။ဘာနဲ့တူတူလဲဆိုတော့ကြက်ချန်တွေကစီပီကြက်တွေလို့ပါပဲ။မနဲ့အလုပ်သွားမယ်၊နေ့လေသာစားမယ်၊အလုပ်မှာစိတ်ညစ်တယ်ဆိုပြီးညနေအရက်လေးပါလေးတောက်မယ်၊အိမ်ပြန်မယ်၊နောက်နေ့လည်းဒီတိုင်းပါပဲ။ရုံးပိတ်ရမှာတနေ့ကုန်အိတ်ချင်းအိတ်မယ်၊ဒါမှမဟုတ်ပန်းညံသွားဖျားသွားလုပ်မယ်။ရက်ရှည်ရုံးပိတ်ရင်ခီးထွက်မယ်၊ကန်းညစ်သွားမယ်၊တောင်ပေါ်သွားမယ်။ဓာတ်ပုံတွေကိုဖုံးနဲ့ဆန့်တလောက်ရိုက်ပြီးပြန်မယ်။အိုက်ပုံတွေကိုတစ်နှစ်ပတ်လုံး online ပေါ်တင်မယ်။ဒီလောက်မှာအစင်မပြင်းနောက်လို့ပြောင်းမယ်တိုက်ခန်းချင်းချင်းလေးထဲမှာနေရင်ဘွားကိုဒီတိုက်ဖြတ်တန်းသွားတာပါပဲအဲ့လိုမျိုးအသားကျနေတဲ့ CB ကြက်လေးတွေကကြက်ချန်တွေကိုမြေခွေးကြီးလေးဝင်လာရောဘာလို့လို့ဘာကံရမှန်းမသိဖြစ်သွားတော့တာပါပဲပြန်ခုလိုကလည်းမရထွက်ပြေးလို့ကလည်းမလွယ်ကြောင်ချောက်ချဖြစ်ကုန်တော့တာပါပဲဆိုပြရောက်နေတဲ့တောရွာတွေမှာတော့ရှင်းပါတယ်လူတွေကမြို့ကလူတွေနဲ့မတူပါဘူးဘယ်အရာမှအဆင်သင့်ရှိမနေဘူးငါးစားခြင်းကိုပါကိုဖမ်းခြင်းဖမ်းသူများရောက်ပြီလို့ငါးဝင်တော့ကိုပါကိုကန်ရတာစက်သားစားခြင်းလည်းကိုဟာကိုတက်ဒီတော့နေစင်နဲ့အမျှစားဖို့တောက်ဖို့လုံးပန်းနေရတာပါပဲညိုကြီးသားတွေလို့ဟိုသွားမယ်ဒီသွားမယ်ဆိုတော့အတွေ့လဲချိမနေပါဘူးငါဖမ်းရမယ့်အချိန်ဆိုငါဖမ်းလိုက်တာပဲလဲရေးရမယ့်အချိန်ဆိုလဲရိတ်လိုက်တာပဲနေစင်ဘွားမှာထမင်းစားဖို့လုံးပန်းနေရတော့ဘာဖြစ်ချင်လဲညာဖြစ်ချင်လဲဆိုတော့စိတ်တွေလည်းတိတ်မရှိကြတော့ပါဘူးအဲ့တော့တော်လှန်မလားဆိုတော့တော်လှန်လိုက်တာပဲနိုင်နာရှုံးတာနောက်မှအကြောင်းတက်မလားဆိုတော့တက်လိုက်တာပဲစေထိုးမလားဆိုတော့လဲထိုးလိုက်တာပဲလုတ်เสียရှိတာတွေပြီးအောင်မြန်မြန်လုတ်ကြတာပါပဲဤလေးဆွဲပြီးတအားကြာနေဖို့သူတို့မှအချိန်မရှိဘူးလေနေစင်စားတော့ဖို့ကိုလုံးပန်းနေရတာကိုတနေ့ရက်တာနဲ့တနေ့ငတ်ပါဘူးအခုဆိုရွာကလူတွေကနိုင်ငံသားသွားမယ်ဆိုတဲ့အတွေးတွေစတင်ဝင်လာကြပါပြီသူတို့အတွေးတဲ့အတိုင်းနဲ့တကယ်လုပ်ကြတာပါပဲဘာလို့အဲ့လိုတွေးလဲဆိုတော့အခုဆိုစဘာဆိုင်လို့မကြိုက်တော့ဘူးတမျိုးဩဇာဈေးတွေကအစမတန်ကြီးလာပြီမတုံလို့ကလည်းမရဒီတော့မကြိုက်တော့ဘူးပေါ့ငါးဖန်လို့ကလည်းမမိတော့ဘူးငါးတွေရှားကုန်တယ်ဘာလို့လဲဆိုတော့ကျင်ဆက်ထိုးတယ်ဈေးတွေချတယ်ဒီတော့ငါးတွေပစုံတွေမတက်တော့ဘူးရှားပါကုန်ပြီမြို့ပေါ်တက်အလုံးလုံးရအောင်လဲမြို့မှာကအရင်လိုမဟုတ်တော့ဘူးစက်ယုံတွေကပိတ်မျိုးသားတွေတော့အလုံးမရှိတာဈေးရောင်းအောင်လည်းဘာပစ္စည်းဖြစ်ဖြစ်ဈေးတွေကအင်မတန်ကြီးလာတယ်လှုပ်ရှားဖို့ကမလွယ်တော့ဘူးလေဒီတော့ဘာလုပ်မလဲရှေ့ရှေ့ကနောင်တော်ကြီးတွေထုံးစံတိုင်းပဲနိုင်ငံညားသွားမယ်ဆိုပြီးဖြစ်လာတာပေါ့နောင်ဆိုမွန်တို့ကရင်တို့ကအချို့ရွာတွေလိုရွာမှာအရွယ်ကောင်းတွေမရှိတော့ဘဲတက်ကြီးရွယ်ဦးတွေနဲ့ခလေးပေါက်စားတွေပဲကြံမလာတော့မသိဘူးဒါကလည်းစစ်ကောင်စီတို့တခုကောင်းပါတယ်အရွယ်ကောင်းတွေတော်လှန်မှကြောက်စရာမလိုတော့ဘူးပေါ့ဒါပေမဲ့တကယ်ကောင်းတာက NUG အတွက်ပါနိုင်ငံညားကိုထွက်လာတဲ့အရွယ်ကောင်းတွေကိုတက်သားဖြစ်စုဆောင်ပြီးတော်လှန်ရေးဆင်နွှဲလို့ရတာပဲရခိုင်မှာခြေကိုယူနိုင်ခဲ့တဲ့ရခိုင်တပ်တော် AA ဆိုရင်လည်းရခိုင်မှာစတင်ခြေတည်တာမှမဟုတ်တာကချင်ဖားကန့်ကိုရောက်နေတဲ့ရခိုင်လေးကိုစူးစီးပြီးစစ်တနန်းပေးတော်လှန်ခဲ့ကြတာပဲလေအင်္ဂလိပ်ကိုတိုက်ခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းတို့ဟာလည်းမြန်မာပြည်မှာစစ်ပညာသင်တာမှမဟုတ်တာဂျပန်မှာသွားသင်ပြီးလို့လည်းရခဲ့တာမဟုတ်လားလက်ရှိတော့ပြည်ပရောက်မြန်မာကထိုင်းမာတင်၄တန်းလောက်အခြားနိုင်ငံတွေမှာလည်းတန်းနဲ့ချီတယ်နောင်ထွက်လာဖို့ပြင်နေတဲ့လူတွေကလည်းတန်းနဲ့ချီအဲ့တော့အိုက်အင်အားတွေကိုသာစူးစီးနိုင်ရင်လက်ရှိမြန်မာစစ်တပ်ထက်အများကြီးတာလွန်သွားမှာပဲဒီတော့ NUG နင်းနဲ့လည်းပြည်ပကိုထွက်လာမဲ့မြန်မာပြည်သားတွေကိုစူးစီးပြီးအမေရိကန်တို့အင်္ဂလန်တို့ပို့ပြီးစစ်ပညာသင်ခိုင်းစစ်ပညာလည်းပြည့်ဝအင်အားလည်းတောင့်တင်းလက်နက်လည်းပြည့်စုံမှာမြန်မာပြည်ကိုတခါတည်းဝင်တိုက်တာပို့အဆင်ပြေမယ်ထင်တာပဲ။ NoMo ဆိုဟိုနားနဲ့နဲ့ဒီနားနဲ့နဲ့အလုတ်သိမ့်မဖြစ်ဘူးလေ။ပြီးတော့တော်လှန်ရေးလုပ်မယ်ဆိုပြီးတော့ခုနေရတာဟာလည်းသိမ့်လုံးမဖြစ်တော့ဘူး။တော်ထဲမှာအစားအသောက်ကရှားပါအငက်ငက်ပြက်ပြက်နဲ့တော်လှန်နေရတာအင်အားကိုလျော့စေတယ်။နိုင်ငံသားကိုသွားပြီးပြည့်ပြည့်စုံစုံနဲ့တော်လှန်မယ်ဆိုရင်တော်လှန်ရေးအောင်မြင်ဖို့ပုံမြန်ပါပေါ့။အဲ့ဒါဆိုမြို့ပေါ်က CB ကြက်လေးတွေဟာလည်းနိုင်ငံညာထွက်ပြီးတော်လှန်ရင်တော်လှန်မှာပေါ့လေအဲ့ဒီခါအာနာတာမသိငယ်ရင်နိုင်ငံညာထွက်ပြီမှာမဟုတ်ဘူးလို့တော့ပြောချင်ပြောကြအောင်ပါအဲ့တော့မပြောချင်ပဲပြောရရင်တော်လှန်ရေးခေါင်းဆောင်ကြီးတွေနိုင်ငံညာမှာနေရတာမျိုးမဟုတ်ဘူးရဲဘော်တပ်သားတွေကိုပါနိုင်ငံညာမှာထားတဲ့ policy ကိုပြောင်းတင်ပါပြီ စစ်ပညာကျမ်းမှာဆိုလဲတိုက်ပွဲရဲ့ခေါင်းဆောင်ပူချုပ်ကမိမိတက်တဲ့အတူတကွရှိရမယ်လို့ဆိုထားတယ်မဟုတ်လား